ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်နဲ့ဒုသမ္မတကမလာဟဲရစ်တို့ကကိုဗစ် -19 ရောဂါကြောင့်သေဆုံးခဲ့သူအမေရိကန်လူသိန်းအတွက်အောက်မေ့ပွဲအမှတ်တရအခမ်းအနားကိုဝါရှင်တန်မြို့တော်မှာသမ္မတကျန်းသစ္စာကျင်းပပွဲမကျင်းပခင်တရက်အလိုအင်္ဂါနေ့မှာကျင်းပမှာဖြစ်ပါတယ်။ဂျိုးဘိုင်ဒန်ရဲ့ဇနီးဂျီလ်ဘိုင်ဒန်နဲ့ကမလာဟဲရစ်ရဲ့ခင်ပွန်ဒက်အမော့ဖ်တို့လည်းအခမ်းအနားကိုတက်ရောက်မှာပါ။ဗိုလ်သူဟုနှင့်ဘိုင်ဒန်နှင့်ဟဲရစ်တို့ကျန်းသစ္စာကျင်းပမဲ့လွှတ်တော်ရှိအမျိုးသားရင်မြင်တဲ့မျက်နှာချင်းဆိုင်တမရဟောင်းလင်ကောအမှတ်တရအဆောက်အုံရှိရေကန်မှာမီးလေးရထွန်းညှိပြီးအောက်မေ့ပွဲအမှတ်တရအခမ်းအနားကျင်းပမှာဖြစ်ပါတယ်။ New York Empire State အဆောက်အုံနဲ့ Seattle မြို့က Space Needle အဆောက်အုံအပါအဝင် American ပြည်တော်စုတဝန်းအထိမ်းအမှတ်အဆောက်အုံကြီးတွေမှလည်း COVID-19 ကြောင့်သေဆုံးသူတွေကိုဂုဏ်ပြုပြီးတချိန်တည်းလိုလိုအမှတ်တရမီးတွေထွန်းညှိမှာဖြစ်ပါတယ်။နိုင်ငံတော်ညီညွတ်ရေးအတွက်အခါသမယလိုသတ်မှတ်ပြီးယာနေချီတဲ့မြို့ရွာတွေလူမျိုးစုနဲ့လူမှုအတိုင်းဝိုင်းတွေပူးပေါင်းပါဝင်ကြမယ်လို့ဘိုင်ဒန်ရဲ့သမ္မတတည်ကျန်းသစ္စာကျင်းပရေးဆိုင်ရာကော်မတီကပြောပါတယ်။ COVID-19 ရောဂါတိုက်ဖျက်ရေးနဲ့ကူညီထောက်ပံ့ရေးကိစ္စတွေကိုအစိုးရတည်တာဝန်ထမ်းဆောင်တဲ့အစောပိုင်းကာလတွေမှာအာရုံစိုက်ဆောင်ရွက်သွားမယ်လို့ဘိုင်ဒန်ရောဟဲရစ်ပါပြောဆိုထားပါတယ်ရှင်။